တော်ရရှိမှာခဏပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ချ်ဘက်ကလာတဲ့လေစီရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုထိုင်းရေတပ်ကပင်လယ်ပြင်နဲ့ပြန်မောင်းထုတ်ခဲ့တဲ့အတွက်ပင်လယ်ပြင်အတွင်းရာနဲ့ချီသေဆုံးပျောက်ဆုံးကုန်ရတဲ့ဆိုတဲ့သတင်းတွေကဘာနှံ့တန့်နှံ့သွားခဲ့ပါတယ်။ထိုင်းအစိုးရနဲ့ထိုင်းရေတပ်ကတော့အခုလိုဒုက္ခသည်တွေကိုပြန်မောင်းထုတ်တယ်ဆိုတာမဟုတ်မမှန်ကြောင်းညင်းဆိုပါတယ်။ဒါပေမဲ့လည်းအင်ဂျင်ဆက်မပါတဲ့လေတွေပေါ်မှာရာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေပင်လယ်ထဲမျောပါလာလို့အင်ဒိုနီးရှားနဲ့အိန္ဒိယကမ်းခြေဆောင်တပ်တွေကဆဲယူခဲ့ရပါတယ်။အသက်မသေးပဲအခုလိုဆဲယူရရှိခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပြောတာကတော့သူတို့ကိုထိုင်းရေတပ်ကလက်ပြန်ကြိုးတုပ်ရိုက်နှက်ပြီးအင်ဂျင်ဆက်မရှိတဲ့လေတွေပေါ်ကိုတင်တင်းပေါ်နဲ့ပင်လယ်ပြင်နဲ့ဆွဲသွားကပင်လယ်ထဲမျောလိုက်တယ်လို့ထွက်ဆိုကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကအင်ဒိုနီးရှားရေပိုင်နှက်မှာအင်ဂျင်ဆက်မပါတဲ့လေနဲ့ပင်လယ်ထဲမျောလာတဲ့ရိုဟင်ဂျာဒုက္ခသည်193ယောက်ကိုအင်ဒိုနီးရှားရေတပ်ကဆယ်ယူရရှိခဲ့ပါတယ်။ဒါအပြင်အိန္ဒိယကမ်းခြေဆောင်တပ်ကဒီဇင်ဘာလကုန်ပိုင်းကနေဇန်နဝါရီလအတွင်းမှတင်ပင်လယ်ပြင်အတွင်းမျောပါလာတဲ့ဒုက္ခသည်လေ၄စီးကိုဆယ်ယူရရှိခဲ့ပြီးဒုက္ခသည်စုစုပေါင်း446ယောက်ကိုဆယ်ယူရရှိခဲ့ကြောင်းဒါပြင်နဲ့နောက်ထပ်ရာနဲ့ချီတဲ့ဒုက္ခသည်တွေပျောက်ဆုံးနေနိုင်သေးကြောင်းအိန္ဒိယကမ်းခြေဆောင်ရေတပ်အရာရှိတွေကပြောဆိုခဲ့ပါတယ်။ဟောင်ကောင်နိုင်ငံတို့The Sunday Morning Post သတင်းစာကြီးကနေစာရင်းပြုစုလို့ရသမျှရိုဟင်ဂျာဒုက္ခသည်938ဦးဟာပင်လယ်ပြင်အတွင်းပျောက်ဆုံးနေတယ်ဒါမှမဟုတ်တေဆုံးကုန်ပြီလို့ပြီးခဲ့တဲ့ရက်ပိုင်းကဖော်ပြခဲ့ပါတယ်အသက်မသေးပဲဆယ်ယူရရှိခဲ့တဲ့အထက်ကမြမအမီကိုဇော်မင်းဆိုသူကသူတို့ကိုလက်ပြန်ကြိုးတုပ်ရိုက်နှက်ပြီးအင်ဂျင်ဆက်မရှိတဲ့လေတွေပေါ်ကိုတင်ကထိုင်းရေတပ်ကပင်လယ်ထဲကိုဆွဲသားပြီးမျောလိုက်တဲ့အကြောင်းထွက်ဆိုတာကိုထိုင်းနိုင်ငံတို့ဘန်ကောက်ပို့စ်သတင်းစာကြီးကလည်းဖော်ပြခဲ့ပါတယ်။ဒါအပြင်နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကလည်းလုံးဝလက်ခံနိုင်စရာမရှိတဲ့လောက်ရလို့ဝိုင်းဝန်းရှုံချကြပါတယ်။နယူးယောက်အခြေစိုက်လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကတော့ဒီကိစ္စကိုထိုင်းအစိုးရနဲ့ကမ္ဘာကုလသမဂ္ဂတို့ကနေတာဝန်ယူစစ်ဆေးပေးဖို့တောင်းဆိုပါတယ်။ထိုင်းဝန်ကြီးချုပ်အဘီစစ်ကိုတိုင်ကဒီကိစ္စကိုညှင်းဆုပ်ခဲ့ပြီးကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေထိုင်းအကျဉ်းတော်တွေအတွင်းဖန်စီထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွစ်ဆုံခွင့်တောင်းတာကိုလည်းညှင်းပယ်ပါတယ်။နောက်ဆုံးအနေနဲ့ဒုက္ခသည်ကိစ္စကိုင်းတွဲဆောင်ရွက်လို့လျင်ထိုင်းအရာရှိတွေနဲ့ပြောဆိုဆွေးနွေးနိုင်တယ်လို့လိုက်လျောခဲ့ပေမဲ့ဒုက္ခသည်တွေကိုတိုက်ရိုက်တွစ်ဆုံနိုင်တယ်လို့တော့ခွင့်မပြုသေးပါဘူး။ဒီရိုဟင်ဂျာဒုက္ခသည်အရေးကိုကြည့်မယ်ဆိုရင်မူရင်းနိုင်ငံဘယ်နိုင်ငံဆိုတာတိတိကျကျမသိရသလိုသူတို့ကိုထိုင်းနိုင်ငံကလက်မခံလို့တဲ့အပြင်ပင်လယ်ထဲမျောချတဲ့အထည်ဖြစ်ခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့အင်ဒိုနီးရှားရေတပ်ကဆယ်ခဲ့တဲ့ဒုက္ခသည်193ယောက်ကိုလည်းအင်ဒိုနီးရှားကနေနေရပ်ပြန်ပို့မယ်လို့ကြေညာခဲ့ပါတယ်။ဘင်္ဂလားဒေ့ချ်ကတော့58ဦးပြန်လည်လက်ခံမယ်လို့ပြောဆိုထားပြီးကြံဒုက္ခသည်တွေကဘင်္ဂလားဒေ့ချ်နိုင်ငံသားတွေကိုစစ်စစ်လက်ခံမယ်လို့ဆိုပါတယ်။သတင်းမီဒီယာတွေမှာဖော်ပြတဲ့အခါရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံကထွက်ပြေးလာကြတာမြန်မာနိုင်ငံရခိုင်ပြည်နယ်က ethnic လူမျိုးစုလူနည်းစုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်စသည်ဖြင့်ပေါ်ပြတာတွေ့ရပါတယ်ဒီရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရကတော့ဘာတခွန်းမှတစုံတရာတုံ့ပြန်ပြောဆိုတာမျိုးမတွေ့ရပါဘူး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံအပါအဝင်ဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေရဲ့ပေါ်ပြချက်အရမြန်မာစစ်အစိုးရကနေ1992ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမောင်းနှင်ထုတ်ခဲ့တဲ့အတွေ့ဘင်္ဂလားဒေ့ချ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်2သိန်းကျော်ထွက်ပြေးရောက်ရှိလာခဲ့ကြောင်းနဲ့2000ကျော်ဟာဘင်္ဂလားဒေ့ချ်ဘက်မှရှိတဲ့ဒုက္ခသည်စခန်းတစ်ခုမှဆက်လက်နေထိုင်နေကြပြီးကြံဒုက္ခသည်တွေကိုတော့မြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ခဲ့ကြောင်းဒါအပြင်မြန်မာနိုင်ငံဘက်ကရိုဟင်ဂျာ2သိန်းကျော်ဟာဘင်္ဂလားဒေ့ချ်နိုင်ငံထဲမှာတရားမဝင်ခိုးဝင်လာသူတွေအဖြစ်နဲ့နေထိုင်လျက်ရှိကြောင်းဖော်ပြထားပါတယ်မြန်မာစစ်အစိုးရဘင်္ဂလားဒေ့ချ်အစိုးရနဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတို့ရဲ့ဖြည့်ရှင်းမှုအရမြန်မာစစ်အစိုးရကမလွဲမရှောင်သာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုပြန်လည်လက်ခံခဲ့ပေမဲ့ဒီရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်လက်ခံလက်မခံကိုတော့တိတိကျကျသတ်မှတ်တာမျိုးမတွေ့ရပါဘူးရခိုင်ပြည်နယ်အတွင်းနယ်စွန်နယ်ပြားမှာနေထိုင်လျက်ရှိကြတဲ့ရိုဟင်ဂျာတွေဟာလည်းကန့်သတ်ထားတဲ့နယ်မြေတွေအတွင်းသာနေထိုင်ခွင့်ရှိပြီးအဲ့ဒီသတ်မှတ်နယ်မြေတွေရဲ့အပြင်ဘက်ကိုနေကျော်ပြီးသွာလာခွင့်မရှိပါဘူးဒါအပြင်ဘာသာရေးဆိုင်ရာကိစ္စနဲ့ထိမ်းမြားလက်ထက်ချင်းဆိုင်ရာကိစ္စတွေကိုလည်းတက်ဆိုင်ရာစစ်အစိုးရနယ်မြေတာဝန်ရှိသူတွေကိုတင်ပြပြီးခွင့်ပြုချက်ရမှသာလှုပ်ဆောင်ခွင့်ရှိပါတယ်။ internet gaba swa song jan aso aya login ja re ha yakhan bi myaw pai ma nei thain ja bi lu pong san aya yin che mu aya ba da saka aya taung a sha ga myo ne de ne tu bi athu thapin bengali de ne sin tu de lo phaw pya tha ba ne myama nai gan yakhan bi ne myaw pai go 900 su lauk ka de ga arab muslim kon da re yauk shi nei thain bu jaw da ba me tamain athaw atha akhan a lo ma shi jaw di swa song jan ma phaw pya tha ba ne ရခိုင် ပြည်နယ်အတွင်း နေထိုင်လျက်ရှိကြတဲ့ ရိုဟင်ဂျာ တွေဟာ မူဟဲ Empire ခေတ်က ပြောင်းရွှေ့လာကြတဲ့ အာရဗ် ပါရှား နဲ့ ပသီမျိုးနယ်တွေက ဆင်းသက်လာတာ ဖြစ်ကြောင်း ကမ္ဘာ့ဆွေဆုံချမ်းမှာ ဖော်ပြထားပါတယ် ရိုဟင်ဂျာ ဒုက္ခသည်တွေကို အခုလို ပင်လယ်ထဲ ပြန်မျောလိုက်တဲ့ ဆိုတဲ့ သတင်းဟာ CNN ရုပ်မြင်သံကြား The Economic Magazine စတဲ့ ကမ္ဘာကျော် Media တွေ အပြင် ကမ္ဘာထိပ်တန်း သတင်းစာတွေ ရုပ်မြင်သံကြား တွေမှာ ရုပ်ပုံအနေနဲ့ တကွာ ဖော်ပြကြပါတယ် ဒါကြောင့်ဒီရိုဟင်ဂျာဒုက္ခသည်ပြဿနာဟာဖြေရှင်းဖို့လိုအပ်တဲ့ပြဿနာတစ်ခုအဖြစ်အာယုံစူးစိုက်ခံလာရတာတွေ့ရပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ကလည်းတရားဝင်မြန်မာနိုင်ငံသားတွေလို့အသိအမှတ်မပြုသလိုဘင်္ဂလားဒေ့ချ်ဘက်ကလည်းလက်မခံပါဘူး။ဒါအပြင်အခုအိန္ဒိယချင်းထိုင်းအင်ဒိုနီးရှားမလေးရှားစတဲ့နိုင်ငံတွေကလည်းဒုက္ခသည်အဖြစ်တောင်းလက်မခံလို့ကြပါဘူး။ဒါကြောင့် လောလောဆယ်အချိန်အထိအပြေမရှိသေးကြောင်းတင်ပြလိုက်ရပါတယ်။